မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးဥရောပသမဂ္ဂရဲ့အထောက်အပံ့တွေနဲ့ပတ်သက်ပြီးထောအောင်ဆန်းစုကြည်နဲ့ဥရောပသမဂ္ဂအကြီးအကဲတွေဆွေးနွေးခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောအောင်ဆန်းစုကြည်ကဥရောပခီးစဉ်အတွင်းဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့တော်ကိုရောက်ရှိနေတာမှာဘုရင်ဝန်ကြီးချုပ်တို့နဲ့လည်းမြန်မာအရေးတွေ့ဆုံဆွေးနွေးခဲ့ပါတယ်။မတ်သိန်ထိုက်ကစူးစီးတင်ပြပေးပါမယ်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့မြန်မာအရေးကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့တယ်လို့ဥရောပကောင်စီရဲ့ဒုတိယအကြီးအကဲလည်းဖြစ်နိုင်ငံသားရေးရာနဲ့လုံခြုံရေးမူဝါဒရေးရာအကြီးအကဲဖရက်ဒီကာမိုဂရီရီနီကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် first of all the ways in which the European Union can
မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးအတွက်ဥရောပသမဂ္ဂဘက်ကရပ်ဖက်အထောက်အကူအနေနဲ့အကောင်းဆုံးဘာဆက်ပြီးတော့ထောက်ပံ့ပေးသွားနိုင်မယ်ဆိုတာဆွေးနွေးကြပါတယ်။ငြိမ်းချမ်းရေးသဘောတူညီချက်မှာလက်မှတ်ထိုးခဲ့ကြတဲ့နိုင်ငံတကာအဖွဲ့အစည်းအနည်းငယ်ထဲမှာဥရောပသမဂ္ဂလည်းပါဝင်ပါတယ်။ဒါကြောင့်လည်းနိုင်ငံနဲ့ပြည်သူတွေအပြည့်အဝခံစားရအောင်ဘလို့ပို့ပြီးတော့ထောက်ပံ့ပေးသွားနိုင်မလဲဆိုတာကိုလည်းအမြင်ချင်းဖလှယ်ကြပါတယ်
။ထီထီရောက်ရောက်ကြဲကြဲပြင့်ပြင့်ဆွေးနွေးနိုင်ခဲ့တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြောဆိုပါတယ်။သတင်းစာရှင်းလင်းပွဲမှာတော့ရိုဟင်ဂျာမွတ်စလင်တွေရင်းနဲ့ပတ်သက်ပြီးအဓိကမေးမြန်းခဲ့ကြပါတယ်။ရှိခိုင်ပြည်နယ်ကမတိမငိမ့်ဖြစ်နေတဲ့ဒေသအတွင်းသတင်းထောက်တွေလွတ်လပ်စွာသတင်းယူကွင်းကန့်သတ်ထားတဲ့အခြေအနေနောက်လူခွင့်ရေးချိုးဖောက်မှုတွေကိုဘာကြောင့်လစ်လျူရှုထားပါသလဲဆိုတဲ့သတင်းထောက်တဦးရဲ့မေးမြန်းမှုကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
် So you have to be aware of the difficulties that we face the dangers that we face in coping
ကျမတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုနားလည်ဖို့လိုပါတယ်ကျမတို့ရင်ဆိုင်နေရတဲ့အန္တရာယ်ကမလှုပ်တာမလှဲ့တာအခြေအနေမျိုးမှာရှိနေတာပါလူမှုအတိုင်းဝိုင်းစလုံးကတစ်ဖက်နဲ့တစ်ဖက်မယုံကြည်ကြတာဟာဆိုရင်ဆဲစုဖြစ်တွေနဲ့ခြိပြီးရှိခဲ့တာပါရခိုင်ပြည်ထနာက18ရာစုနှစ်ကလေးကပါဒါကိုတနေ့တည်းတညတည်းတထိုင်နေနဲ့ဖြည့်ရှင်းလို့မရနိုင်ပါဘူးအချိန်ပေးဖို့ကိုကျမတို့ပြောနေတာပါအဓမ္မပြုကျင့်တာတွေလူတက်တာတွေပြန်ပြီးဆွဲတာတွေစတဲ့ဆွဆွဲချက်တွေကိုကျမတို့လက်လျူရှုမထားပါဘူးလူတိုင်းကိုတိုင်ကြားခွင့်ပေးထားပါတယ်မြန်မာနိုင်ငံမှာမှီတင်းနေထိုင်ကြသူအလုံးကဒီအခြေအနေတွေကိုနားလည်ကြပါတယ်
မောင်နှောဒေတာတွင်မှသတင်းတော်အဖွဲ့တွေကိုနှစ်ချိန်နိုင်တိုင်းသတင်းရယူခွင့်ပေးခဲ့ပြီးဒီနှစ်ချိန်စလုံးမှာလည်းဖြေကြားခဲ့ကြတဲ့ဒေတာကန်တွေတက်ဖြတ်ခံရတာကိုလည်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကရခိုင်ပြည်နယ်တွင်းစုံစမ်းရေးကော်မရှင်ဆီလုတ်ဖို့ဆုံးဖြတ်ချက်ကိုမြန်မာဆိုရဘက်ကလက်တင်မခံတဲ့အခြေအနေကိုလည်းဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြားပါတယ်။
Are you talking about the fact-finding mission recommended? Yes, we do not agree with it. We have dissociated ourselves from the resolution.
ဆုံးဆန်းစစ်ဆေးရေးအဖွဲ့တွေဆီလွတ်ဖို့ဆိုတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုကျမတို့အနေနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ပါဘူး။ဒီဆုံးဖြတ်ချက်ဟာတကယ့်အဖြစ်အပျက်တွေနဲ့ကိုက်ညီတယ်လို့ကျမတို့မထင်ပါဘူး။ကျမအရင်ကပြောခဲ့ဘူးလို့ပါပဲ။ဒေါက်တာကိုဖီအန်နန်ရဲ့အကြံပြုချက်တွေကိုလုံးဝလက်ခံပါတယ်။ဘာကြောင့်လဲဆိုတော့သူ့ကော်မရှင်ကရခိုင်ပြည်နယ်ကိုကိုယ်တိုင်သွားပြီးတော့အချက်လက်တွေစုဆောင်းပြီးတွေ့ခဲ့ရတဲ့အခြေအနေမှန်တွေပေါ်မှာအခြေခံပြီးတော့အဆိုပြုထားတာကြောင့်ဖြစ်ပါတယ်။အဲ့ဒီအစိုးရပြုချက်ဒီအနေနဲ့မြေပြင်အခြေအနေမှာတကယ်တမ်းလိုအပ်ချက်တွေဖြစ်တယ်ဆိုရင်ကျမတို့အနေနဲ့ကြည်ကြည်နက်နက်လက်ခံဆောင်ရွက်သွားမှာပါဒါပေမဲ့ဒီအစိုးရပြုချက်တွေကရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းနှစ်ခုစလုံးကိုနောက်ထပ်ထပ်ပြီးကွဲပြားမှုတွေဖြစ်စီမယ်ဆိုရင်တော့ကျမတို့အနေနဲ့လက်သင့်ခံမှာမဟုတ်ပါဘူးဘာကြောင့်လဲဆိုတော့တစ်ချိန်လုံးတင်းမာမှုတွေဖြစ်နေတဲ့ပြဿနာကိုဖြေရှင်းဖို့အထောက်အကူဖြစ်မှာမဟုတ်လို့ပါရှင်
ဥရောပသုံးနိုင်ငံခီးစဉ်အတွင်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့မှပဲဘယ်လ်ဂျီယံဘုရင်ဖိလစ်နဲ့ဘုရင်နန်တော်မှာတွေ့ဆုံဆွေးနွေးပါတယ်။ဒီနောက်မှာတော့ဘယ်လ်ဂျီယံဝန်ကြီးချုပ်ရှားမီရှယ်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဥရောပကောင်စီရဲ့အကြီးအကဲဒေါ်နယ်တက်စ်နဲ့လည်းတိကျတွေ့ဆုံခဲ့ပါတယ်။ထောင်ဆန်းစုကြည်ရဲ့ဥရောပသုံးနိုင်ငံခီးစဉ်ကတော့ဘယ်လ်ဂျီယံနိုင်ငံကနေအီတလီကိုခီးဆက်မှာဖြစ်ပြီးဒီနောက်မှာတော့ဗြိတိန်နိုင်ငံကိုထောင်ဆန်းစုကြည်ရောက်ရှိမှာပါ။ဗြိတိန်မှာတော့မြန်မာမိသားစုအတိုင်းဝိုင်းနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်။